ရခိုင်နောက်ပိုင်းကြောက်တော်မြို့မှာရေးစခန်းကစခန်းမှုကိုအမည်မသိလူတစုကတနက်နေ့ပြစ်ခတ်ခဲ့တာကြောင့်သိဆုံးသွားတဲ့ကြောင်းပြောရှင်းပါတယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကြောက်တော်မြို့မှာရေးစခန်းကစခန်းမှုဒုရီမှုထွန်းနယ်ဦးဟာဩဂုတ်လ7ရက်မနေ့ကညနေပိုင်းကရေးစခန်းဒီမှာတနက်နေ့ပြစ်ခတ်ခံရပြီးသိဆုံးသွားတာဖြစ်ပါတယ်သိဆုံးသွားတဲ့စခန်းမှုထွန်းနယ်ဦးဟာစခန်းကြီးကလက်ဖက်ရည်ဆိုင်ကပြန်မနေ့ကညနေ9နာရီကျော်လောက်မှပြစ်ခတ်ခံရတာဖြစ်တယ်လို့ကြောက်တော်ဒေသခံတဦးကပြောပါတယ်
ဟုတ်ကဲ့ပဲဒီကျွန်တော်တို့သိတာကတော့ဗျာဒီ2020ဩဂုတ်လ7ရက်နေ့ညနေပိုင်း4နာရီအခါ9နာရီနဲ့ဟော48မိနစ်လောက်မှာအဲ့ဒီစခန်းဖားကတနက်တည်းတိုင်းကြားတယ်ဗျာအဲ့ဒီကြားတာနဲ့တနက်တည်းဈေးတော့အဲ့ဒီတက်ပြီးသားစုရေစခန်းမိသားစုဖုန်းနဲ့ဆက်လိုက်တော့အဲ့ဒါစခန်းမှုကြည့်ထည်တယ်နဲ့တည်ဆုံနေတယ်ဆိုပြီးတော့သိရှိရတယ်ဗျာကျွန်တော်ကတော့အဲ့ဒီတော့ပြည်သိတယ်ဗျာ
သိဆုံးသူရဲ့အလောင်းကိုကြောက်တော်ပြည်သူစေရုံကိုပို့ဆောင်ထားတယ်လို့လည်းနီးစပ်ဒေသခံတွေကပြောဆိုကြပါတယ်။စခန်းမှုဒူရင်မှုထွန်းနယ်ဦးတာခံရတာနဲ့ပတ်သက်ပြီးမင်းမြန်ဖို့ကြောက်တော်မျိုးနဲ့အုပ်ချုပ်ရေးမှုနဲ့ရခိုင်ပြည်နယ်ရေးတပ်ဖွဲ့ပြောခွင့်ရသူတွေကိုဘူရော်ရီကဆက်တွေ့ခဲ့ပေမဲ့လည်းမရရှိခဲ့ပါဘူး။ရခိုင်နောက်ပိုင်းတိုက်ပွဲတွေအတွင်းမှာအရသားတွေတာမကရေးတပ်ဖွဲ့ဝင်တွေပါလက်နက်ကင်တွေရဲ့တပ်ဖြတ်တာတွေကိုခံနေရတာကြောင့်ပြည်သူတွေရဲ့လုံခြုံရေးဟာအရင်ကထက်ပိုပြီးစိုးရိမ်စရာဖြစ်လာတယ်လို့လည်းမြို့သားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကပြောပါတယ်။
ကျွန်တော်တို့ရခိုင်ပြည်နယ်ကဒီချိန်ခါမှာဒီကျွန်တော်တို့တာမန်ပြည်သူတွေအတွက်အဲကျမတို့စိုးရင်မကင်းဖြစ်မိတယ်လုံချုံရေးအရာရောဘဝလုံချုံရေးအဲဒီစိတ်တက်ပိုက်ဆိုင်ရာလုံချုံရေးအရာရောကျွန်တော်တို့ရခိုင်ပြည်နယ်အင်မတန်မှစဉ်းစားဖို့တင့်နေတဲ့ပြည်နယ်တစ်ခုဖြစ်နေပါပြီအထူးသဖြင့်ငင်းငန်းရေးဖြစ်စဉ်မှာမပါဝင်လာခြင်းတာကလည်းပဲဒီလိုမျိုးပြည်သူတွေမလုံချုံဖို့အခြေအနေကိုဖန်တီးသလိုဖြစ်နေပါရဲ့ရှင်အဲဒါကြောင့်မလို့ဒီအခြေအနေဟာကျမတို့ကတော့ဒါစိုးရင်လေဟိုတာမန်စိုးရင်တဲ့အခြေအနေမဟုတ်ပါဘူးအဲ့ဒီတို့တရားကိုမစုံနေပြီးတော့ဒီအသက်တွေထိခိုက်အောင်ဆောင်ရွက်တာတွေဘဝတွေပြည့်စုံအောင်ဆောင်ရွက်တာတွေအတွက်တော့ကျွန်တော်အင်မတန်တာကိုစိုးရိမ်မခင်ဖြစ်မိနေပြီရှင်ဟုတ်ကဲ့ပ
ါကြောက်တော်မျိုးမှာပြီးခဲ့တဲ့ဇွန်လ13ရက်နေ့ကလည်းကြောက်တော်မျိုးတေးရက်ကွက်မှာဆံကင်းနဲ့တော်တဲ့ရေးရာရှိတူကိုအမည်မသိဆံကင်းသမား2ယောက်ကဓာတ်နဲ့ထိုးတက်ခဲ့တာကြောင့်သိဆုံးတော့ခဲ့ပါတယ်ပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လ19ရက်နေ့ကလည်းကြောက်တော်မျိုးမှာရေးစခန်းမှုရေးမှုစွပ်သွန်းလင်ဟာဓာတ်ထိုးခံရပြီးသိဆုံးတော့တယ်လို့2019စက်တင်ဘာလ22ရက်နေ့မှာလည်းကြောက်တော်ရေးစခန်းကရေးတက်ကြတူဓာတ်ထိုးခံရပြီးသိဆုံးတော့ခဲ့ပါတယ်ဒါအပြင်စစ်တွေမျိုးမှာလည်းပြီးခဲ့တဲ့ဇွန်လ29ရက်နေ့ညနေပိုင်းကစစ်တွေမျိုးအမှတ်1ရေးစခန်းကရေးတက်ကြည်တူကိုသူ့ရဲ့နေအိမ်အနီးမှာအမည်မသိလူနှုတ်ဦးကဓာတ်နဲ့ထိုးတက်ခဲ့ပါတယ်ရခိုင်နောက်ပိုင်းတိုက်ပွဲတွေအတွင်းမှာရေးကင်းစခန်းတွေလည်းမကြာခဏတိုက်ခိုက်ခံရတာတွေရှိသလိုရေးတပ်ဖွဲ့ဝင်တွေဌာနဆိုင်ရာဝန်ထမ်းတွေလည်းမကြာခဏဆူဆူလိုလက်နက်ကင်တပ်ဖွဲ့တွေရဲ့ဖမ်းဆီးမှုတွေကိုခံနေကြရပါတယ်ကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်ခင်ဗျာ